မြန်မာဒီမိုကရေစီခေါင်းဆောင်လူထုချစ်တဲ့တောင်းဆန်းစုကြည်ဟာဒီကနေ့မှအသက်80ပြည့်ခဲ့ပါပြီ။မြန်မာနိုင်ငံဒီမိုကရေစီရဲ့ဖြစ်ထွန်းမှုတွေအတွက်ဆွလွန်အနေနာခံမှုကြီးမားခဲ့တဲ့သူ့ရဲ့စွမ်းဆောင်ချက်တွေဟာမြန်မာနိုင်ငံအတွက်သာမကကမ္ဘာကြီးအတွင်းမှာဆန်ထားခဲ့ရတာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်မိသားစုဘဝကိုဆွန့်လွတ်ပြီးတော့ဆယ်စုနှစ်ကျော်မကနေအကျယ်ကျုပ်ဘဝနဲ့ဖြတ်သန်းရင်ဒီကနေ့အချိန်ထိစွမ်းဆောင်မှုတွေကြောင့်သူ့ကိုလူထုခေါင်းဆောင်ဘဝကနေတိုင်းပြည်ကိုအုပ်ချုပ်နိုင်တဲ့ထိပ်ပိုင်းကခေါင်းဆောင်တစ်ဦးဖြစ်မြင်လို့တဲ့အကြောင်းလူထုမှာဆန္ဒရှိနေကြပါတယ်။လူလူရဲ့ဒီလိုမျှော်လင့်ချက်နဲ့ဆန္ဒတွေနဲ့ပတ်သက်ပြီးတော့ရခိုင်တိုင်းရင်းသားခေါင်းဆောင်ဦးအေးအောင်ပြောပြတာက
မြန်မာနိုင်ငံမှာကိစ္စဆက်ကဒရမ်များများခါလာချင်းစနစ်နဲ့အုပ်ချုပ်ခဲ့တယ်။အဲ့တော့ဒီမိုကရေစီစနစ်နဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်ဖို့ခေါင်းဆောင်အစိုးရအုပ်ချုပ်ဖို့ဆိုရင်ပြည်သူအများကတော့တောင်းဆန်းသူတွေကိုမျှော်လင့်ကြတယ်တောင်းနာကြတယ်သူတို့ပြင်နိုင်ငံတကာဆက်ဆံရေးမှာလည်းပုံမောကောင်းမွန်ပြီးတော့နိုင်ငံတကာတောက်ခံအားပေးမှုတွေရတဲ့နိုင်ငံဖြစ်လာမယ်ဒါဆိုရင်ပို့ပြီးတော့ကောင်းမွန်မယ်လို့ပြည်သူတွေကတော့မျှော်လင့်အားထားကြပါ
ဒါပေမဲ့အခုချိန်ထိနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတောင်ဆန်းစုကြည်ကိုသမရဖြစ်ပိုင်권တားဆီးကန့်သက်ထားစေဖြစ်ပါတယ်။ဒီလိုမျိုးတိုင်းပြည်ရဲ့အကျိုးကိုအခိုင်အမာဖော်ဆောင်ပေးနိုင်မဲ့ခေါင်းဆောင်တဦးကိုသမရဖြစ်ပိုင်권ကန့်သက်ထားတာမျိုးမဖြစ်သင့်ဘူးလို့လည်းဦးအေးတောင်ကပြောပါတယ်
။ဘယ်သူပဲဝါသမရဖြစ်မယ်ဆိုတာတဲ့။ဘယ်သူပဲဝါသမရမဖြစ်အောင်တားဆီးထားတဲ့ဥပဒေမျိုးကတော့မရှိသင့်ဘူးမဖြစ်သင့်ဘူးလို့ထင်ပါတယ်။အဲ့တော့မြန်မာနိုင်ငံမှာတကယ်ရည်ရွယ်ချက်ရှိနေကန်တာတဲ့ဒီဥပဒေမျိုးကမရှိခင်ဘူးလို့ထင်ပါလေ။ကျေးဇူးပါလေ။ဒီဥပဒေသာမရှိခင်ဘူးဆိုရင်တော့ဆန်းစုကြည်ကသမဏဖြစ်မယ်လို့ပြောချင်ပါလေ
။ရခိုင်တိုင်းရင်းသားခေါင်းဆောင်ဦးရဲတောင်မှရှင်လူထုခေါင်းဆောင်ဒီမိုကရေစီခေါင်းဆောင်ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဆရဲကုန်ဘုတ်တွေသာမကဆွလွတ်အနေနာခံမှုတွေမြန်မာနိုင်ငံအတွက်သူ့ရဲ့ပေးဆက်မှုတွေကြီးမားလွန်းနေတာကြောင့်ဒီအချက်တွေကသူ့ကိုသမရဖြစ်ရေးမှာအဟံအတားများဖြစ်နေစေသလားလို့သူတွေးမိတဲ့အကြောင်းရုပ်ရှင်ဒါရိုက်တာဝိုင်းကတော့သူ့ရဲ့အမြင်ကိုပြောပါတယ်
။အဲ့လိုမုံမြတ်မှုတွေကအဲ့လိုဆွလွတ်မှုတွေကပဲသူ့ကိုအတားအဆီးဖြစ်စေနေရလားလို့သူကျွန်တော်တွေးမိတယ်ကဘာလို့ဆိုတော့အဲ့လိုပေါ့နော်မဆွလွတ်ဘဲနဲ့ကိုကျိုးတဲ့စီဝါချနေတဲ့လူတွေရဲ့အားတကြောင့်သာလေသူကဒီလိုဖြစ်နေလို့ကျွန်တော်ထင်တယ်။ဘာလို့ဆိုတော့လူသွားတွေးရတယ်ဒီကိုလှုပ်ထားတဲ့ဟာရောကိုလှုပ်တော့ကတော့လုံးရတာပဲဒါပေမဲ့ကိုပြန်ခံရမယ့်အလေဆိုသူကပူကြောက်တယ်။အဲ့ဒီကြောက်တရားရဲ့ကြောင့်သာလေဒီပုံမှန်တွေနဲ့တားဆီးနေရလို့ကျွန်တော်ထင်တယ်။ကျင်းလေးရတခုကတော့အမေစုသမရဖြစ်တာကိုကျွန်တော်တို့မြင်နေပါတယ်။နောက်ဒုတိယတစ်ချက်ကအမေစုအသက်ရှိတာကိုမြင်နေပါတယ်။နောက်တစ်ချက်ကတော့အမေစုသမရဖြစ်ဖို့အတွက်တားဆီးထားတဲ့ပုံမှန်တွေကိုတည်ဖြတ်ပေးစေချင်ပါတယ်။တိုင်းပြည်ကောင်းမှုစေတနာရှိရဆိုရင်ပါ
။လာမယ့်2025ရွေးကောက်ပွဲမှာဒေါံဆန်းစုကြည်သာသမရမဖြစ်ခဲ့ဘူးဆိုရင်နောက်9နှစ်ကြာ2020မှာသမရဖြစ်ဖို့ခွင့်အလန်းနေပါသလိုသမရလုံနိုင်ဖို့ခွင့်အလန်းနေပါတယ်ဆိုတဲ့သုံးသပ်ချက်တွေလည်းရှိနေပါတယ်။ဒါပေမဲ့လူထုကဒေါံဆန်းစုကြည်ကိုသမရဖြစ်ဖို့အတွက်ဆန္ဒရှိရဆိုပေမဲ့လက်တွေမှာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအလွန်ကိုအခွင့်အရေးနှေးပါနေပြီးလက်တွေမကျတဲ့ဆန္ဒတွေလည်းဖြစ်နေတယ်လို့သုံးသပ်သူကတော့ရုပ်ရှင်တရုတ်ဆောင်ကိုစားကနာပါရှင်
။နံပါတ်၁ကတော့အဲ့ဒီကဟိုပြင်နိုင်တဲ့စွမ်းအားကကျွန်တော်တို့တဲ့ဆိုင်တော့တော်တော်လေးကလူတွေကပူရှိတာပေါ့လေ။ဒီကကျွန်တော်တို့ကအဲ့ဒီဟာကိုပြင်နိုင်ဖို့အတွက်ကိုကျွန်တော်တို့ဘလောက်ပဲပြောပြောဘလောက်ပဲကြိုးစားကြိုးစားတော်တော်လေးကမပြင်လို့ရကြလားဘလုံးကျွန်တော်တို့ကဘာမှလုပ်လို့မရဘူးပေါ့ကျွန်တော်တို့အလုံးကပိတ်သွားတာရှိမှာအဲ့ဒီလွတ်တော်ကိုယ်စားလှယ်တွေကပိတ်နေတာပဲကျွန်တော်တို့ရဲ့ရှိမှာကအဲ့တော့ပြင်ဖို့ကိစ္စဆိုတာကကျွန်တော်တို့လူလူရဘလောက်ပဲလက်မှတ်ထိုးထိုးဘလောက်ပဲပြောပြောလွတ်တော်တွေကတို့တို့သဘောတူလို့လက်မှတ်ထိုးလိုက်ကြတယ်ဆိုတော့ကျွန်တော်တို့ဘာမှမတတ်နိုင်ဘူးပေါ့တော့ဒါကတစ်ချက်ကဖွဲ့စည်းပုံအခြေခံဥပဒေဒီတနေ့တော်တော်တော့မှမူကျန်းဆိုပြီးလှုပ်လိုက်တဲ့ဟာကိုထောက်ခံကြတဲ့လူတွေဘယ်သူတွေလက်ထောက်ခံလဲဆိုတာစဉ်းစားကြည့်လိုက်သိနေတာပဲလေနော်အဲ့ဒါတခုပေါ့နောက်ဒုတိယတစ်ချက်ကကြတော့ကျွန်တော်တို့အနေနဲ့ကတော့အန်တီကိုဒီတစ်ခါမှမဝင်လို့မဖြစ်ဘူးဆိုရင်နောက်တစ်ခါဆိုရင်85ဖြစ်တော့မယ်အဲ့တော့ကျွန်တော်တည်ကြတာတခုကတော့လက်ရှိအခြေအနေမှာကတော့အန်တီကဒုတိယခေါင်းဆောင်တယောက်အနေနဲ့ပဲကျွန်တော်တို့ကဖြစ်ချင်းဖြစ်မယ်သမရကတော့ဖြစ်လာမယ်လို့လူတွေကမျှော်လင့်နေကြသေးပဲမျှော်လင့်နေကြတဲ့ဟာကအခြေအနေမကောင်းတော့ဘူးထင်တယ်မဖြစ်နိုင်တော့ပါဘူ
းဒေါ်ဆန်းစုကြည်ဟာ1988ခုနှစ်ဒီမိုကရေစီရဲ့တောင်းဆိုလှုပ်ရှားမှုအချိန်ကစလို့ဒီနေ့အချိန်ထိဖြတ်တန်းလာတဲ့နိုင်ငံရေးဖြတ်တန်းမှုတွေကြောင့်မြန်မာစရာကိုကဘာကပိုးပြီးတော့တည်လာခဲ့တာဖြစ်တယ်လို့ကဘာကြီးအတွင်းမှာလည်းချင်းရှားပြီးလေးစားကြည့်ညိုရတဲ့ခေါင်းဆောင်တူဖြစ်တာမို့ဒီကနေ့အသက်80ပြည့်တဲ့နေ့မှသည်နောက်နှစ်ပေါင်းများစွာအထိမြန်မာနိုင်ငံနဲ့လူလူအကျိုးကိုတိထက်တည်ဖို့နိုင်ပါစေလို့သူကဆန္ဒပြုတဲ့အကြောင်း88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုကိုကြီးကလည်းပြောပါတယ်
။ဟိုအဓိကကတော့1988ခရဲကအားလုံးပေါ့လေနိုင်ငံရေးဖြတ်တန်းမှုက28နှစ်ဖြစ်လာပြီပေါ့ဆိုတော့အဲ့ဒီအတော်အတွင်းမှာဒါဒေါ်အောင်ဆန်းစုကြည်ကမိန်းမသားတစ်ယောက်အနေနဲ့သူရဲ့ပုဂ္ဂလိကလွတ်လပ်ခွင့်လေဒါကမိသားစုနဲ့ပတ်သက်တဲ့သူရဲ့ဆွန့်လွှတ်အနစ်နာခံမှုတွေကတော့ဒါတစ်လျှောက်လုံးမှာထင်သာမြင်သာပေါ့လေဒါတကယ်ကိုဖြတ်တန်းပြီးတော့ဆွန့်လွှတ်ဆွန်စားခဲ့ပြီးအဲ့တော့ဒီနေ့ဒီချိန်မှာကတော့အသက်80ပြည့်တဲ့မိုးနေ့ဆိုတာဒါအင်မတန်ကျန်းမာရေးကောင်းလို့အခုကျွန်တော်တို့ဒါဒေါ်အောင်ဆန်းစုကြည်အခုလက်ရှိနိုင်ငံရေးမှာဆောင်ရွက်နိုင်တဲ့အခြေအနေရောက်လာတာအဲ့တော့
ကျမကြီးအရာတွေမကပဲနဲ့နိုင်ငံကြီးအရာလည်းပဲဒီထက်ပိုပြီးတော့ထိထိရောက်ရောက်တာဝန်ယူနိုင်တဲ့အခွင့်အလမ်းတွေရပါစေလို့ကျွန်တော်ဆန္ဒပြုပါတယ်။ဒါကြောင့်လဲဆိုတော့ဒီတော်ဆန်းစုကြည်ပေါ်မှာရှိတဲ့အများပြည်သူရဲ့ယုံကြည်ကိုးစားမှုဒါနိုင်ငံတကာအတိုင်းဝိုင်းရဲ့ယုံကြည်ကိုးစားမှုတွေဟာကျွန်တော်တို့နိုင်ငံအပြောင်းလဲအတွက်တန်ဖိုးရှိတဲ့ခွန်အားတွေအရင်းအမြစ်တွေဖြစ်နိုင်တယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။
88မျိုးဆက်ចောင်းသားកောင်းဆောင်ကိုကိုကြီးပါရှင်မြန်မာပြည်လူထုရဲ့ဆန္ဒကိုဒေါ ਉ ဆန်းစုကြည်ကတီးပြီးသားဖြစ်တာမို့အခုအကြက်တဲဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတွေနဲ့ပတ်သက်လို့သူ့မှာဖြည့်ရှင်းစရာနောက်ထပ်နည်းလမ်းတစ်ခုရှိမှတေးချားတယ်ဆိုရဲအမြင်နဲ့သုံးသပ်ချက်တွေလည်းရှိနေပါတယ်ရှင်